Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစီဗျာ Washington မြို့တော် VOA American တန်ကားနေ2014ခုနှစ် April 17ရက်တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်တန်လွှင့်နေပါပြီခင်ဗျာဒီမနက်အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြေညာပေးပါပါရုရှားတပ်သား4000လောက်ဟာစစ်လက်နက်အပြည့်စုံနဲ့ယူကရိန်းနယ်စပ်မှာရှိနေတယ်လို့ NATO မဟာမိတ်တပ်ဖွဲ့ကကြေညာလိုက်ပါတယ်။ဂျမနီဝန်ကြီးချုပ်အန်ဂလာမာကယ်ကဒေါမ်ဆန်းစုကြည်ဟာနိုင်ငံရေးဥမာဦးဆောင်မှုကဏ္ဍကနေပါဝင်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့အတွက်ဝမ်းမြောက်ကြောင်းဒေါမ်ဆန်းစုကြည်ဂျမနီနိုင်ငံ၃ရက်ခီရောက်နေစဉ်မှာပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရန်လိုင
်။ဟုတ်ကဲ့ပါသတင်းလေးနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါမ်ဆန်းစုကြည်ဟာဂျမန်ဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ပါလီမြို့မှာခြားသာပွဲနေ့ကတွေ့ဆုံခဲ့ပါတယ်
။ Because our country Burma is a union and we would like it to be a truly democratic union well rooted in the ability
of ဒေါက်ဆူဂျီပြောသွားတာပါဒီအကြောင်းကိုမချခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်အမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုနိုဝင်ဘာလကြာရင်လာမယ့်အကြောင်းတခါ DVV သတင်းတောက်ဦးစော်ဖေကိုထောင်ထဲချမှတ်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုကန့်သက်ချုပ်ချယ်တာဖြစ်တယ်လို့RSF အဖွဲ့ကရှုတ်ချလိုက်တာအပါဝင်နိုင်ငံတကာရောက်88မျိုးဆက်တွေရဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ်ဘယ်လိုရှုမြင်နေကြလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လင်ဦးတို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားတပ်သား4000လောက်ဟာယူကရိန်းနယ်စပ်နားမှာရှိနေပြီးသူတို့ဟာတန်ချက်ကကားတွေ၊လေယာဉ်တွေ၊တခြားစစ်လက်နက်ပစ္စည်းတွေနဲ့ရုရှားအစိုးရရဲ့အမိန့်ကိုစောင့်ဆိုင်းနေတဲ့ပုံ NATO တပ်ဖွဲ့ရဲ့ကောင်းကင်ဂျိုးရုဓာတ်ပုံတွေမှာဖော်ပြနေကြောင်း NATO တပ်ဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။ရုရှားတပ်တွေအခုလိုချထားတာဟာယူကရိန်းကိုကျူးကျော်ဖို့မဟုတ်ဘူးလို့ရုရှားဘက်ကထပ်တလဲလဲအာမခံနေချိန်မှာပဲ NATO မဟာမိတ်တပ်ဖွဲ့ကဗိုလ်တပ်ဖွဲ့နဲ့မှဒီသတင်းဓာတ်ပုံတွေကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာရုရှားလိုလားတဲ့ဆန္ဒပြသူတွေကယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာအစိုးရအဆောက်အဦတွေကိုဝင်ရောက်စီးနင်းပြီးရုရှားနဲ့ပူးပေါင်းရေးအတွက်မဲခွဲဆုံးဖြတ်ဖို့အတွက်တောင်းဆိုမှုတွေဖြစ်ပွားခဲ့တာမို့ယူကရိန်းအစိုးရကဒီပြဿနာတွေပြေလည်အောင်ကြိုးစားနေချိန်မှာပဲအခုလိုကောင်းကင်ဂျိုရုဓာတ်ပုံတွေထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားနဲ့ပူးပေါင်းမှုအတွက်အရှေ့ပိုင်းဒေတာမှာအဓိကမြို့ဖြစ်တဲ့ Donuts မြို့ကအများစုကတော့မလိုလားကြောင်းဗုဒ္ဓဖုနယ်မှာထုတ်ပြန်တဲ့စစ်တမ်းမှာရောတခြားစစ်တမ်းကောက်ယူချက်အများပြားမှာပါဖော်ပြနေပါတယ်။ဒီစစ်တမ်းကို March 26ရက်ကနေ29ရက်အတွင်း Donuts တက္ကသိုလ်ကနေကောက်ယူခဲ့တာဖြစ်ပြီးအစိုးရအဆောက်အဦတင်ပိုက်မှုတွေဒေတာက28ရာခိုင်နှုန်းကပဲထောက်ခံထားတာဖြစ်ပြီးယူကရိန်းကနေခွဲထွက်ခြင်းသူကတော့4ရာခိုင်နှုန်းလောက်ပဲရှိတယ်လို့ဆိုပါတယ်။
အိန္ဒိယနိုင်ငံရှေ့ပိုင်းဘီဟားပြည်နယ်မှာရွေးကောက်ပွဲအတွက်မဲပေးဖို့ရှိနေချိန်မှာပဲမော်စီတုံးဝါရီသဘုံတွေရဲ့လက်ချဲလိုယူဆရတဲ့ဘုံပေါက်ကွဲမှုကြောင့်စစ်သား၂ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရခဲ့ကြပါတယ်။စစ်သားတွေကိုတင်ဆောင်ပြီးမန်ဂါခိုင်ကမဲယုံနေရှိရာကိုသွားနေတဲ့ချစ်ကားမြေမြုံမိုင်းကိုနင်းမိခဲ့တာလို့လည်းအာနာပိုင်တွေကပြောပါတယ်။မော်စီတုံးဝါရီသဘုံတွေကတော့ရွေးကောက်ပွဲကိုဖျက်မယ်လို့ချင်းချောက်ထားခဲ့တယ်လို့ဆန္ဒပေးမဲပေးမဲ့သူတွေကိုလည်းမဲယုံနေတဲ့ဝေးဝေးမှနေဖို့တတိပေးထားတာပါ။မဲပေးခွင့်ရှိသူအိန္ဒိယနိုင်ငံသားတန်း800ကျော်တလားကျော်ချာမဲပေးကြမယ်လွတ်တော်ရွေးကောက်ပွဲမှာကြာသာပင်းနေအစီအစဉ်ကတော့တတိယအဆင့်လည်းဖြစ်ပါတယ်။မဲပေးတဲ့အစီအစဉ်တွေကတော့နယူးဒယ်လီမြို့တော်နဲ့အနီးနားကဟာယာနာပြည်နယ်ဥတ္တရပရဒေ့ရှ်ပြည်နယ်ကဒေသတစ်ချို့ပြင်နိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတော်များမှာကျင်းပခဲ့ကြတာပါ။ဟိန္ဒူမျိုးသားရေးဝါဒီအတိုက်ခံပါတီဖြစ်တဲ့ BJP ကတော့အာနာယကွန်ဂရက်ပါတီကိုအနိုင်ယူနိုင်မှုစီးပွားရေးနှိမ့်ခွင့်နေတာကိုတိုးတက်အောင်ဆောင်ရွက်ပေးမယ်ဆိုပြီးကြေပြူနေတာပါ။ရာထူးကအနားယူတော့မဲ့ဝန်ကြီးချုပ်မန်မိုဟန်စင်းကတော့ BJP ပါတီကနရင်ဒရာမိုဒီသာအနိုင်ရမယ်ဆိုရင်တော့တိုင်းပြည်မှာအကြက်တဲတွေစိုက်မယ်ဆိုပြီးတတိပေးထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာဒီလာတဲ့ကျင်းပခဲ့တဲ့သမရရွေးကောက်ပွဲအတွက်မဲရေးတွက်ရမှာထင်သာမြင်သာရှိဖို့အတွက်ရွေးကောက်ပွဲမှာရှင်ပြန်ရမှာထိတ်ဆုံးကန်နေပြေးနေတဲ့အရင်အာဖဂန်နိုင်ငံခြားရေးဝန်ကြီးဟောင်းအဗ်ဒူလာကပြောကြားလိုက်ပါတယ်။April 5ရက်နေ့ရွေးကောက်ပွဲမှာဘသူပဲနိုင်နိုင်အရေးကြီးတာကရွေးကောက်ပွဲလုပ်ငန်းရှင်ဟာတရားမျှတပြီးတရားဝင်ဖြစ်ရမယ်လို့ကြာသပတေးနေ့မှာသူက VOA အာဖဂန်အတံပိုင်းကိုပြောကြားခဲ့တာပါရွေးကောက်ပွဲကမဲအားလုံးရဲ့45ရာခိုင်နှုန်းကျော်ကိုမဲရည်အတွက်တဲ့အချက်လက်စနစ်ထဲမှာထည့်သွင်းပြီးပြီလို့အာဖဂန်နိုင်ငံရဲ့လက်လက်တဲ့ရွေးကောက်ပွဲကော်မရှင်ကပြောကြားလိုက်ပါတယ်မ မဲပေးတဲ့ခရိုင်34ခုထဲမှာခရိုင်20ထဲမနည်းကမဲတွေကိုရေတွက်ပြီးချိန်အထိမဲရလက်အခြေအနေကိုထုတ်ဖော်ပြောဆိုမှာမဟုတ်ဘူးလို့သူတို့ကပြောပါတယ်မဲရေတွက်မှုဟာမေးလာလဲထီလဲကြာနိုင်တယ်လို့ဆိုပါတယ်အာဖဂန်သမ္မတရွေးကောက်ပွဲမှာအဗ်ဒူလာနဲ့အရင်ကပဗန်အရာရှိဟောင်းအက်ရှရစ်ဂါနီတို့ဟာထိတ်ဆုံးကပြေးနေတဲ့ပြိုင်ဘက်နှစ်ဦးဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲနောက်ထပ်ထပ်ပြီးတော့ကျင်းပဖို့လိုလုံးမယ်လို့ခန့်မှန်းနေကြပါတယ
်အင်ဒိုနီးရှားနိုင်ငံရဲ့လွတ်တော်ရွေးကောက်ပွဲမှာအဓိကတိုက်ခိုက်နိုင်ငံရေးပါတီရဲ့အောင်မြင်မှုအလားအလာတွေအားနည်းတဲ့အရေးအယောင်တွေထွက်ပေါ်လာပြီးတဲ့နောက်ကျသာပြင်းတွေက stock share ဈေးတွေလည်း300ခန့်လုံးကျော်ကျဆင်းသွားပါတယ်။တည်ဝင်မဟုတ်သေးတဲ့မဲရလက်တွေအရအတိုက်ခံ PDIP ပါတီအနေနဲ့ဗိုလ်ထုနဲ့ရွေးကောက်ပွဲမှာ20ခန့်လုံးနှိပါးသာအနိုင်ရခဲ့တာကြောင့်ညွန်ပေါင်းအစုအယောက်ဖွဲ့ဖို့လိုအပ်နေတာကိုလည်းတွေ့ခဲ့ရတာပါ။အင်ဒိုနီးရှားအခြေခံဥပဒေအရနိုင်ငံရေးပါတီအနေနဲ့မဲအားလုံးရဲ့25ခန့်လုံးဖြစ်စေလွတ်တော်တွေမှာ90နေရာ20ခန့်လုံးဖြစ်စေရရှိမှသာဇူလိုင်လမှာကျင်းပမယ်သမ္မတရွေးကောက်ပွဲကိုကိုယ်စားလှယ်အမည်စင်တင်သွင်းခွင့်ရမှာဖြစ်ပါတယ်။လက်တော်အချိန်အထိကတော့PDIP ပါတီရဲ့ကိုယ်စားလှယ်ဂျကာတာမြို့တော်ဝင်ဂျိုဂိုဝီတိုတိုကသမ္မတဖြစ်လာလိမ့်မယ်လို့အများကမျှော်လင့်နေတာပါ။သူ့အနေနဲ့ကတော့အာနာခွဲဝေးရေးအတွက်တကားဖွင့်ထားတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအာနာခွဲဝေးရေးအစီအစဉ်တွေကအင်ဒိုနီးရှားမှာနောက်ထပ်ဆောင်ရွက်ဖို့လိုအပ်နေတယ်လို့မြင်နေကြတဲ့စီးပွားရေးပြုရင်ပြောင်းလဲရေးအစီအစဉ်တွေမှာရှုပ်ထွေးတဲ့အခြေအနေတွေပေါ်လာနေတယ်ဆိုပြီးရင်းနှီးမြှုပ်နှံသူတွေကတော့စိုးရိမ်နေကြတာပါ။
American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5မီတာ24 kHz 12.23 MHz 5မီတာ32 kHz 9.25 5မီတာ39 kHz 9.25 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျာမနီနိုင်ငံကို300ကြာခီးရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ဟာကျက်တဲ့ပြည်နယ်မှာဂျာမနီသမ္မတဂိုဟမ်ခော့ခ်နဲ့သမ္မတအင်တော်မာတွေ့ဆုံခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်နိုင်ငံခြားရေးဝန်ကြီးဖရန့်ခ်ဝေါ်တာစတိုင်းမီယာတို့နဲ့လည်းတွေ့ဆုံပြီးမြန်မာနိုင်ငံရဲ့အနာဂတ်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်ကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာဒေါန်ဆန်းစုကြည်ဟာနိုင်ငံရေးမှာဥဆောင်မှုကဏ္ဍကနေပါဝင်ဖို့အတွက်ဆုံးဖြတ်ခဲ့တာမို့ဝမ်းမြောက်ကြောင်းပြောကြားပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ဂျာမနီနိုင်ငံကဘယ်လိုကူညီနိုင်မယ်ဆိုတာကိုဆွေးနွေးမယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံကိုကူညီလိုတဲ့ဂျာမနီခေါင်းဆောင်တွေရဲ့အကြိုဆုံမှုအတွက်ဝမ်းမြောက်ကြောင်းနဲ့မြန်မာနိုင်ငံဟာတိုင်းရင်းသားတွေစုပေါင်းနေတိုင်းတဲ့နိုင်ငံဖြစ်တယ်လို့စစ်မှန်တဲ့ဒီမိုကရေစီနည်းကျစုဝေးလိုတဲ့ဆန္ဒရှိတာမို့အချင်းချင်းကွဲပြားမှုတွေတနည်းမှာကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။အခုဒေါန်ဆန်းစုကြည်ဂျာမနီခီးစင်တွင်မှနိုဘယ်ငြိမ်းချမ်းရေးဆုရှင်တူဖြစ်တဲ့ဂျာမနီဝန်ကြီးချုပ်ဟောင်းဗီလီဘရန်ကိုဂုဏ်ပြုပြီးဂျာမနီဆိုရှယ်ဒီမိုကရက်တစ်ပါတီကပေးအပ်တဲ့ International ဗီလီဘရန်ဆုကိုလက်ခံရယူမှာဖြစ်ပါတယ်။ဘာလင်တက္ကသိုလ်မှာလည်းမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲဒီမှာမြန်မာရေးနဲ့ပတ်သက်ပြီးအပြန်အလှန်မေးမြန်းဆွေးနွေးမှုတွေလုပ်ဖို့ရှိပါတယ်။ April 14ရက်နေ့မှာတော့ဒေါန်ဆန်းစုကြည်ကဂျာမနီနိုင်ငံကနေထွက်ခွာပြီးပြင်သစ်နိုင်ငံပါရီမြို့ကိုခီးစင်မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာသမ္မတ François Hollande နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံမှုရှိပြီးပြင်သစ်စစ်တပ်ကတူနဲ့လွှတ်တော်ကိုလည်းတွားရောက်မှာဖြစ်ပါတယ်။ April 18ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်ရောက်မှာဖြစ်ပါတယ
်။ပျောက်ဆုံးနေတဲ့မလေးရှားခီးစင်လေယာဉ်ရဲ့ပြန်တမ်းမှုမှတ်တမ်းကချက်ပြတယ်လို့ယူဆရတဲ့ရောက်ကအတန်တွေကိုထပ်မံထောက်လန်းတွေ့ရှိရတဲ့အကြောင်းရှာဖွေအစီအစဉ်မှာပါဝင်သူတွေကပြောပါတယ်။ Orion ထောက်လန်းရေးလေယာဉ်ကအိန္ဒိယသမုဒ္ဒရာတောင်ပိုင်းဒေသမှာဖြစ်နိုင်စရာရှိတဲ့ချက်ပြတယ်တွေကိုလက်ခံရရှိခဲ့တဲ့အကြောင်းကြာသပတေးနေ့မှာပဲ Australia တောင်ဝင်ရှိသူတွေကပြောခဲ့တာပါ။လက်ခံရရှိတဲ့အတန်တွေကိုတော့ထပ်မံစမ်းသပ်စစ်ဆေးဖို့လိုအပ်မှာဖြစ်တဲ့အကြောင်းရှာဖွေအစီအစဉ်ရဲ့အကြီးအကဲ Anker Houston ကကြေညာချက်မှာပြောဆိုခဲ့ပေမဲ့လူတွေဖန်တီးတဲ့အသံဖြစ်နိုင်တဲ့အလားအလာတွေကိုလည်းတွေ့ရတဲ့အကြောင်းပြောခဲ့တာပါ။ရှာဖွေလုပ်ငန်းတွေကိုညှိနှိုင်းကြီးကြပ်နေတဲ့ Houston ကတော့တွေ့ရှိမှုအသစ်တွေကနေမကြာခင်မှာပဲပြောင်းဆုံးနေတဲ့လေယာဉ်ကိုရှာတွေ့လိုက်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုထားပါတယ်။
လွန်ခဲ့တဲ့နှစ်နဲ့ Boston Marathon ပြိုင်ပွဲဘုံးဖောက်ခွဲမှုကြောင့်လူအသေးပြောက်ရှိခဲ့ရတဲ့ဘုံးခွဲမှုမဖြစ်ပွားခင်အချိန်တုန်းကအခုဘုံးခွဲမှုမှာတန်တရာရှိသူတဦးဖြစ်တဲ့ Tamerlan Saniyev နဲ့ပတ်သက်ပြီး American စုံစမ်းစစ်ဆေးသူတွေကရုရှားကိုသူနဲ့ပတ်သက်တဲ့အချက်လက်တွေပေးဖို့တောင်းဆိုခဲ့တာကိုရုရှားဘက်ကညှဉ်းဆန်းခဲ့တယ်လို့ New York Times သတင်းမှာဖော်ပြထားပါတယ်။2011ခုနှစ်တုန်းကရုရှားအရာရှိတွေက FBI ထောက်လှမ်းရေးကိုပြောကြရမှာ Saniyev ဟာ အစ္စလမ်ဘာသာကိုအထူးသက်ဝင်ယုံကြည်သူတူဖြစ်ကြောင်းဖော်ပြခဲ့တယ်လို့ထောက်လိုင်းအရာရှိရဲ့အကြမ်းင်းစီရင်ခံစာမှာတွေ့ရကြောင်းသတင်းစာတွေမှာဖော်ပြပါတယ်။ဒါပေမဲ့ FBI ကဆန်နီ F နဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုတောင်းခံရမှာတော့ရုရှားကထုတ်ဖော်မပြောဘူးလို့ဆိုပါတယ်။ FBI အနေနဲ့ဆန်နီ F နဲ့ပတ်သက်ပြီးရသမျှအချက်လက်တွေတက်နိုင်သမျှစုဆောင်းခဲ့တယ်လို့အစီရင်ခံစာကိုဖတ်ရှုရတဲ့ American အရာရှိကပြောပါတယ်။ဆန်နီ F နဲ့အကိုတော်သူဇိုခါတို့ဟာရုရှားနိုင်ငံချီချန်အပြည်နယ်ကနေ American ပြည်ထောင်စုကိုလာရောက်သူတွေပါသူတို့ဟာလွန်ခဲ့တဲ့တစ်နှစ်ခွဲလောက်က Boston Marathon ပန်းဝင်လိုင်းနာမှာဘုံနှလုံးထောင်ထားပြီးဖောက်ကွဲခဲ့တဲ့အတွက်3ဦးသေဆုံးပြီး260ကျော်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
။နီဆိုင်ငူတုံးပြီးကဘာကိုလှက်ပတ်ပြန်တတ်နိုင်မဲ့လေရင်တစ်စင်းကိုတီထွင်ဖန်တီးလိုက်တဲ့အကြောင်းဆွစ်ဇာလန်နိုင်ငံကလေရင်မှုတူကပေါ်တူနေမှာကြီးညာလိုက်ပါတယ်။သမိုင်းတွင်လောက်တဲ့တီထွင်မှုဖြစ် Solar Impulse 2လို့အမည်ရတဲ့လေရင်ကိုတော့ရှင်းနေတဲ့ကဘာကိုလှက်ပတ်မပြန်တတ်ခင်ကြိုတင်စမ်းသပ်မောင်းနှင်မှုတွေကိုရှေ့လာတဲ့စတင်မှာပါ။နီဆိုင်ငူတုံးလေရင်ရဲ့တောင်မှန်အရွယ်စားကတော့ခီးတဲ့ရင်ဂျမ်ဘိုချက်လေရင်ဒီစင်းလောက်ရှိပေမဲ့အလေးချိန်ကတော့ကားကြီးဒီစင်းလောက်ပဲရှိပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်ဦးတို့ကကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ဂျာမန်ဝန်ကြီးချုပ်တို့တွေ့ဆုံတဲ့အကြောင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံဟာတိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့နိုင်ငံတနိုင်ငံဖြစ်သလိုစစ်မှန်တဲ့ဒီမိုကရေစီနီးကျစုဝေးနေထိုင်လို့တဲ့ဆန္ဒတွေရှိတာမို့အချင်းချင်းကြားမတူကွဲပြားမှုတွေကိုတနေ့မှကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းဂျာမနီနိုင်ငံကိုရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံကို၃ရက်ကြာခရီးရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာဝန်ကြီးချုပ်အင်္ဂလာမာကောလ်နဲ့တွေ့ဆုံစဉ်အခုလိုပြောကြားလိုက်တာပါ။အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
တင်းကျပ်တဲ့ဆဲဝချုပ်မှုအောက်ကနေဒီမိုကရေစီနိုင်ငံဖြစ်လာအောင်ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်ဒီမိုကရေစီအားပေးတဲ့နိုင်ငံတွေရဲ့ထောက်ပံ့ကူညီမှုရဖို့ကြိုးစားမယ်လို့ပြောကြခဲ့တဲ့ဒေါန်ဆန်းစုကြည်ဟာအခုဂျာမနီနိုင်ငံဘာလင်မြို့မှာရောက်ရှိနေပြီးဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ပထမဆုံးချိန်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကြာသပတေးနေ့ဆွေးနွေးပွဲမစခင်သတင်းထောက်တွေနဲ့တွေ့ဆုံချိန်မှာတော့ဝန်ကြီးချုပ်မာကယ်ကဒေါန်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုခဲ့ပါတယ်။
Und ich freue mich, weil heute eine Frau bei uns zu Gast ist, die
ဒီကနေ့ကျမတို့ရဲ့ဧည့်သည်တော်အဖြစ်နဲ့ရောက်ရှိလာတဲ့သူဟာကမ္ဘာမှာတွေ့ဖို့သိရှားလာတဲ့အာဂအမျိုးသမီးကြီးတူဖြစ်ပါတယ်။လွတ်လပ်မှုဒီမိုကရေစီရေးနဲ့လူ့အခွင့်အရေးအတွက်တတ်တည်ရှိရှိရည်တည်ရဲသူဖြစ်တဲ့အပြင်သူ့ရဲ့ယုံကြည်ချက်နဲ့အတွေ့အခေါ်တွေအတွက်နောက်မဆုတ်ဘဲနှစ်အတော်ကြာမင်းအကျယ်ချုပ်အချခံခဲ့ရသူလည်းဖြစ်ပါတယ်။
မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငင်းချမ်းရေးဆွေးနွေးနိုင်ပြီဖြစ်ပေမဲ့တိုက်ပွဲတွေဆက်ပြီးရှိနေဆဲဖြစ်တယ်လို့ဗုဒ္ဓဘာသာနဲ့မွတ်စလင်အဓိကရုံးတွေနဲ့စုပူးမှုတွေကရှိနေဆဲပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြုပြင်ဖို့အတွက်တောင်းဆိုမှုတွေနဲ့အတူပြင်ပရင်းနှီးမြှုပ်နှံမှုတချို့နဲ့ပတ်သက်ပြီးမကျေနပ်မှုတွေမြေယာသိမ့်မှုပြဿနာတွေလိုပြဿနာမျိုးစုံနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ
် Und ich freue mich natürlich sehrDass Aung San Suu Kyi trotz dieser schwierigen Zeit sich entschieden hat, im Wandel.
Wir meinen ja, du erkennst ja, wie wir jetzt sind, ja, jetzt sind wir. Aung San Suu Kyi, wir haben ja immer unsere Kangana-Gani, Bawenbo, Songpia-Kere, du erkennst ja, wie wir sind.ဒါပြင်နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီအချိန်ဟာနိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့ကံကြမ္မာသိအရေးကြီးတယ်လို့ယုံကြည်နေတဲ့ဒေါက်ဆန်းစုကြည်နဲ့ဒီကနေ့ကိုယ်တိုင်တွေ့ဆုံပြီးစကားပြောဆိုခွင့်ရလို့လည်းဝမ်းသာပါတယ်။ဒီကနေ့မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေကိုကြည့်ပြီးတိုးတက်ဖွံ့ဖြိုးဖို့အတွက်ဂျာမနီနိုင်ငံကဘယ်လိုကူညီနိုင်မလဲဆိုတာကိုကျမတို့ဆွေးနွေးသွားမှာပါ
။ဒေါက်ဆန်းစုကြည်ဟာဂျာမနီနိုင်ငံဘာလင်မြို့ကိုအခုပထမဆုံးချိန်လာရောက်တာဖြစ်ပါတယ်။သူ့ရဲ့ဒီဂျာမနီခီးစဉ်အတွင်းမြန်မာနိုင်ငံသားတွေရဲ့ဆန္ဒနဲ့သူ့ရဲ့မျှော်လင့်ချက်တွေကိုပါပြောကြားခဲ့ပါတယ်
။ So for me Berlin is not just a symbol of success in development but a success in political negotiation a success in achieving unity above all.
ဂျာမနီဆိုတော့ကကျမအတွက်တော့အောင်မြင်တဲ့ဖွံ့ဖြိုးမှုအထိမ်းအမှတ်ဖြစ်ုံနဲ့မကပါဘူး။အောင်မြင်တဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးမှုတွေပါလုပ်နိုင်တဲ့နိုင်ငံမှာတကယ်ဆိုကျမတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်သလိုစစ်မှန်တဲ့ဒီမိုကရေစီနေကြစုဝေးနေထိုင်လို့တဲ့ဆန္ဒတွေလည်းရှိနေကြတာမလို့အခုလက်ရှိတွေ့ကြုံနေရတဲ့မတူကွဲပြားမှုတွေကိုဒီနေ့မှကျော်လွှားနိုင်စွမ်းရှိကြမယ်လို့ကျမယုံကြည်ပါတယ်။ဒါမှကျမတို့နိုင်ငံသားတွေမျှော်လင့်တောင်းတနေတဲ့လွတ်လပ်မှုရှိပြီးတော့လုံခြုံမှုတွေအမခံနိုင်မှာဖြစ်ပါတယ်
။ဒေါန်ဆန်းစုကြည်ဟာဂျာမနီဝန်ကြီးချုပ်နဲ့မတွေ့ခင်ဂျာမနီသမ္မတ ဂျော့ချင်ကော့နဲ့ပါတမရနန်းတော်မှာတွေ့ဆုံခဲ့တာပါမြန်မာနိုင်ငံကိုကူညီပံ့ပိုးလိုတဲ့ဆန္ဒရှိတဲ့ဂျာမနီခေါင်းဆောင်တွေရဲ့လှိုက်လိုက်လဲလဲကြိုးစုံမှုအတွက်ဝမ်းမြောက်ကြောင်းလဲဒေါမဆန်းစုကြည်ကပြောကြားခဲ့ပါတယ်
And this is what we need in this world today, that all of us who believe in democracy and the values of democracy.
ဒီနေ့ကဘာကြီးမှာကျမတို့အားလုံးလိုအပ်နေရလဲတာပါပဲ။ဒီမိုကရေစီကိုယုံကြည်တဲ့ကျမတို့အားလုံးဟာဒီမိုကရေစီတန်ဖိုးဖြစ်တဲ့အတူတကွယက်တီမှုနားလည်ရင်းနှီးမှုတွေနဲ့ရှောက်လန်းကြမယ်ဆိုရင်ဒီကဘာကြီးဟာတနေ့တော့ညီရင်းကိုယ်တွေလိုဖြစ်လာကြမယ်လို့ပြောနိုင်ပါတယ်
။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကန်နဲ့တွေ့ဆုံလာမှုညီရင်းအခုတွေဆိုတဲ့စကားအစားညီမရင်းတွေလို့ဆိုတဲ့စကားကမှန်မယ်လို့လဲဒေါန်ဆန်းစုကြည်ကဟာတနှောခဲ့ပါတယ်ဒေါန်ဆန်းစုကြည်ဟာတောက်ကြာနေမှာ International Willy Brandt စုကိုလက်ခံရယူမှာဖြစ်ပါတယ်ဂျာမနီနိုင်ငံမှာရှိနေစဉ်အတွင်းဘာလင်တက္ကသိုလ်မှာမင်ကွန်းပြောကြားမှာဖြစ်တယ်လို့နောက်တစ်ပတ်တနင်္လာနေ့မှာတော့ပြင်သစ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ
်ဒေါန်ဆန်းစုကြည်ရဲ့ဂျာမနီနိုင်ငံခီးစဉ်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်အခုဒီခါတော့ American သမ္မတ Barack Obama မြန်မာနိုင်ငံကိုလာဖို့အစီအစဉ်ကြောင်းကိုပြောပြခြင်းပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့လာမယ့်နိုဝင်ဘာလတည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့ရန်ကုန်ရောက်နေတဲ့အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။အာရှပစိဖိတ်ဒေသတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးဟာအမေရိကန်ပြည်ထောင်စုအတွက်အတော်လေးအရေးကြီးတာမို့ဒေသတွင်းထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဖြစ်တယ်လို့ဆိုပါတယ်။ရန်ကုန်ရုံးခွဲကနေကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ။
သမ္မတအိုဘားမားဒီတာဝန်ယူပြီးတဲ့နောက်ပိုင်းကလေးကနိုင်ငံရေးမူဝါဒမှာဒီ Asia Pivot ဆိုတဲ့အာရှကိုအလေးပေးတဲ့မူဝါဒချမှတ်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံပါဝင်အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးတွေမှာအထူးပဲ American ဘက်ကအပြောင်းအလဲတွေလုပ်ခဲ့ပါတယ်။အာရှပစိဖိတ်ဒေသဟာ American ပြောင်းစုအနာဂတ်အတွက်တကယ့်ကိုအရေးပါအရာရောက်နေတာမဟုတ်လို့ဒီမြန်မာနိုင်ငံအနေနဲ့ ASEAN အလှည့်ကျဥက္ကဋ္ဌတာဝန်ယူချိန်မှာမြန်မာနိုင်ငံနဲ့တွဲဖက်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိခဲ့တဲ့အာရှပစိဖိတ်ဒေသ American လက်ထောက်နိုင်ငံရေးဝန်ကြီး Russell ကပြောသွားတာပါ။
Our desire to support and work with Myanmar in 2014 during its chairmanship of ASEAN.
2014 ASEAN အလက်ကျဥက္ကဋ္ဌတာဝန်ယူချိန်မှာမြန်မာနိုင်ငံနဲ့တွဲကူဖို့ကျွန်တော်တို့ဆန္ဒရှိပါတယ်။ခိုင်မာအားကောင်းတက်ကြွပြီးတော့တစည်းတစ်လုံးနဲ့ရှိတဲ့ ASEAN အသင်းကြီးဟာအာရှပစိဖိတ်ဒေသအတွက်တော့တကယ့်ကိုအရေးပါတဲ့အဖွဲ့အစည်းကြီးဖြစ်လာဖို့ပါ။အာရှပစိဖိတ်ဒေသအတွင်းမှာနိုင်ငံရေးတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာအမေရိကန်ပြည်ထောင်စုအနာဂတ်အတွက်လည်းအတော့ကိုအရေးကြီးပါတယ်
။အာရှပစိဖိတ်ဒေသရဲ့အရေးပါမှုကိုလေးနက်ထားတာကြောင့်လည်းအခုဒီမြန်မာနိုင်ငံမှာဒီနှစ်အကုန်ပိုင်းပြုလုပ်မဲ့ဒေသတွင်းထိပ်သီးအစည်းအဝေးကိုသမ္မတအိုဘားမားကိုယ်တိုင်တယောက်ဖို့ရှိတယ်လို့လည်း Mr. Russell ကပြောပါတယ်
။ That's the reason that President Obama made the decision to sign the Treaty of Amity Commerce and beginannually participating in the East Asia Summit and holding every year
ဒါကြောင့်လဲသမ္မတအိုဘားမားအနေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်စာချုပ်ကိုလက်မှတ်ထိုးဖို့နဲ့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေတွေ့ဆုံတဲ့နှစ်စဉ်ကျင်းပနေကြအရှေ့အာရှထိပ်သီးအစည်းအဝေးမှာနှစ်စဉ်ပါဝင်တက်ရောက်ဖို့ဆုံးဖြတ်ခဲ့တာပါဒီအတွက်သမ္မတအိုဘားမားအနေနဲ့ခုနှစ်နိုဝင်ဘာလမြန်မာနိုင်ငံမှာမြန်မာသမ္မတဦးသိန်းစိန်ဥက္ကဋ္ဌအဖြစ်ဦးဆောင်ကျင်းပမယ်အရှေ့အာရှထိပ်သီးအစည်းအဝေးပွဲကိုပါဝင်တက်ရောက်ဖို့ကျွန်တော်တို့အပြည့်အဝမျှော်မှန်းထားပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့ Asia Pacific ခေါ်တဲ့ဒီအာရှဒေသကိုအလေးထားတဲ့နိုင်ငံကြီးမူဝါဒချမှတ်ချိန်မှာပဲတက်တဲ့ဆန်ဆန်မြန်မာနိုင်ငံမှာလည်းဒီစစ်ကောင်းဆောင်တွေဘက်ကအပြောင်းအလဲတွေလုပ်တာနဲ့ဆုံခဲ့ပါတယ်။ဒါကြောင့်လည်းပဲအမေရိကန်မြန်မာဆက်ဆံရေးဟာအရင်ဆယ်စုနှစ်တွေတက်ကကိုတည်တသာတိုးတက်ပြောင်းလဲခဲ့တာပါ။သမ္မတအိုဘားမားအနေနဲ့မြန်မာနိုင်ငံကို2012နိုဝင်ဘာလတည်းလာရောက်ခဲ့ပြီးတဲ့နောက်ပိုင်းမှာလည်းမြန်မာနဲ့အမေရိကန်နှစ်ဖက်စလုံးကအစိုးရတာဝန်ရှိသူတွေနောက်ရပ်ဖက်လူမှုအဖွဲ့အစည်းတွေအသင်းပင်းတွေအပြန်လှန်ကူလူဆက်ဆံမှုတွေအတော့ကိုအားကောင်းလာပါတယ်။မြန်မာနိုင်ငံပေါ်မှာစီးပွားရေးအရာပိတ်ဆို့အရေးယူတန်ခတ်မှုတွေရှိထားပေမဲ့တမရရဲ့လုတ်ပိုင်ခွင့်အမိန့်နဲ့အရေးယူမှုတွေကိုဆိုင်းငံ့ထားခဲ့ပါတယ်။အမေရိကန်လွှတ်တော်ဘက်မှာတော့ဒီအမေရိကန်အစိုးရပိုင်းကအခုလိုမျိုးမြန်မာနိုင်ငံပေါ်ချီးကပ်မှုဟာမြန်ဆန်လွန်းနေဆိုပြီးတော့လွှတ်တော်အမတ်အချို့ရဲ့ဝေဖန်မှုတွေရှိနေပါတယ်။ Mr. Russell ကတော့ဒီအပြုသဘောတူးတက်မှုတွေအတွက်မြန်မာဆက်ဆံဆောင်ရွက်ရမှာဖြစ်တယ်လို့ပဲပြပြပြောင်းလဲရေးနောက်ကျောင်းပြန်လှည့်သွားနိုင်တဲ့အခြေအနေတွေပေါ်မှာတော့သတိကြီးကြီးထားပြီးတော့ခဏနေချင်းကပ်သွားမယ်ဆိုပြီးတော့တုံ့ပြန်ထားပါရခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားနိုဝင်ဘာလအတွင်းမြန်မာနိုင်ငံကိုလာရောက်မှာနဲ့ပတ်သက်ပြီးတော့ကုသားညင်ကိုပြောပြသွားတာဖြစ်ပါတယ်မကြာခင်မှာတော့ TVB သတင်းတောက်ဦးစော်ဖေထောင်ထဲချမှတ်ခံခဲ့ရတဲ့ပေါ်နိုင်ငံတကာသတင်းမီဒီယာအဖွဲ့ရဲ့တုံ့ပြန်ချက်ကိုနားဆင်ရဖို့ရှိပါတယ်ဒီမတိုင်ခင်တော့မနေ့ဖြန်စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာအကြောင်းဆွေးနွေးမလဲဆိုတာကိုအတည်ပြုပါရစေခင်ဗျာ
Thank you. ဆိုရရှင်ခင်ဗျာမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလုပ်နေရဆိုပေမဲ့တိုင်းရင်းသားတွေသားတွေမှာဘယ်လိုပြည်ပြင်ပြောင်းလဲမှုမှာဖြစ်မလာသေးဘူးလို့ညှိကြွားတယ်ကြားနေရပါတယ်အဲတစ်ချိန်တည်းမှာပဲငင်းငန်ရေးမရှိသေးတဲ့ဒေသမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်ခြင်းဟာလည်းပဲကောင်းကျိုးတဲ့ဆိုးပစ်ကိုသာဖြစ်နိုင်တယ်လို့ဆိုနေကြပါတယ်ဒီနှစ်ခုကိုညှိနှိုင်းပြီးတော့အကောင့်ဘက်ကိုဥတီအောင်ဘယ်လိုလုပ်ရမလဲဆိုတာအခုလာမယ့်စနေညတိုင်းရည်လိုင်းစီမှာဆွေးနွေးကြအောင်ပါသွားရရှိမှာခင်ဗျာပါဝင်ဆွေးနွေးလို့ရသွားရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ် email လေးစာကတော့ bamis@voanews.com ဖြစ်ပါတယ်တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်တော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ခင်ဗျာအခုတစ်ခါတော့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ဆိုင်တဲ့သတင်းတစ်ပတ်ကိုပြောပြခြင်းပါတယ်DVB သတင်းတော့ဦးစော်ဖေကိုထောင်ဒဏ်တစ်နှစ်ချမှတ်လိုက်တာဟာသက်ဆိုင်ရာတရားရုံးအနေနဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ချုပ်ချယ်လိုက်တာဖြစ်တယ်လို့ Paris မြို့အခြေစိုက် RSF ကနေစည်းမချသတင်းတောင်များအဖွဲ့ကရှုတ်ချလိုက်ပါတယ်ဒေသဆိုင်ရာအရာဒန်းတွေကသူတို့အတွက်ကတိကောက်ဖြစ်ရတယ်ဆိုတဲ့ခံစားချက်နဲ့သတင်းသမားတဦးရဲ့လုပ်ငန်းကိုဟန်တာပြီးထောင်ဒဏ်ချမှတ်တာကိုလုံးဝလက်မခံနိုင်ဘူးလို့လည်း RSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ် RSF Asia Pacific ညွှန်ကြားရေးမှူး Benjamin Ismail ကိုဦးကျော်စံသားကဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်သွယ်မိမြန်းထားပါတယ်ခင်ဗျာ
Benjamin Ismail မြာအခု DVB သတင်းထောက်ကုဇော်ဖေကိုပြစ်ဒဏ်ချမှတ်တယ်ဆိုတာဟာမြန်မာနိုင်ငံမှာအရက်ဖက်တရားရုံးကချမှတ်တာပါအရက်သားတွေတရားသူကြီးတွေထိုင်တဲ့တရားရုံးကချမှတ်တာပါအရင်တုန်းကလို့စစ်တရားရုံးတို့အချင်းချင်းစစ်စစ်တဲ့တရားရုံးတွေကပြစ်ဒဏ်ချမှတ်တာမဟုတ်ပါဘူးဒီလိုတရားရုံးကပြစ်ဒဏ်ချမှတ်တာအရက်ဖက်တရားရုံးကပြစ်ဒဏ်ချမှတ်တာဘာများပြောစရာရှိလဲခင်ဗျာ
Oh because the violation which I believe was trespassing or disturbing a civil servant in function do not deserve such a heavy sentence
ဒီကြောင့်နေမှုဓမ္မမဟုတ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းကိုနှောက်ယှက်မှုဆိုတဲ့ဥပဒေဖောက်ပြမှုတွေဟာဒီလိုပြစ်ဒဏ်နဲ့ပြစ်ဒဏ်တော့မထိုက်တန်ဘူးလို့ကျွန်တော်ယူဆပါတယ်သူကလည်းသတင်းတောက်တယောက်အနေနဲ့တာဝန်ထမ်းဆောင်နေခြင်းသာဖြစ်ပါတယ်အများပြည်သူအကျိုးရှိတဲ့လူလူစိတ်ဝင်စားတဲ့ကိစ္စတရက်ကိုစူးစမ်းနေခြင်းသာဖြစ်ပါတယ်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်စရာအကြောင်းကတော့လုံးဝမရှိပါဘူ
းတချို့ကလည်းပြောကြတယ်ကိုဇော်ဖေဟာတဲ့သတင်းထောက်အနေနဲ့သူသွားတာအပြင်မကျဉ်တတ်တဲ့တယောက်လည်းခေါ်သွားတယ်လို့ပြောတယ်ဆိုတော့အဲ့လိုလုပ်တဲ့အတွက်ဒါဟာသတင်းထောက်တို့ရဲ့လှုပ်ယိုးလှုပ်စင်သတင်းထောက်တို့ရဲ့ကျင့်ဝတ်ကိုချိုးဖောက်တယ်လို့လည်းတချို့ကသုံးသပ်ကြပါတယ်ဘယ်လိုသဘောကလဲကိစ္စက
any breach of ethics of journalism cannot lead whatsoever to such a sentence
jail ဒီနယ်ချင်းကိုချူဖောက်မှုဖြစ်တယ်လို့ဘယ်လိုပဲဆိုဆိုထောင်နဲ့တစ်နှစ်ချရလောက်အောင်တော့မဟုတ်ပါဘူးဒါကလုံးဝမျှတမှုမရှိပါဘူးဒီနောက်တယောက်အနေနဲ့အကြောင်းအရာတစ်ခုကိုဘယ်ပုံစံနဲ့ပဲစုံစမ်းသူနဲ့တူဘသူပဲလိုက်လာလာမလာလာဘာမှမထူးပါဘူးဒီမှုကတော့တရားစီရင်ရေးအာဏာကိုအလွဲသုံးစားလုပ်တာဖြစ်ပါတယ်နောက်တစ်ခုကလည်းဒါရန်ကုန်တို့နေပြည်တော်တို့မှာကြတော့သတင်းသမားတွေကိုလွတ်လပ်ခွင့်ပေးပြနေပြီးကျန်တဲ့နေရာတွေမှာကြတော့ဒေသခံအာဏာပိုင်တွေကထင်းတယ်လို့ချုပ်ချယ်နေကြတယ်ဆိုတာကိုပြသနေရလဲဖြစ်ပါတယ
်ဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုတာအခုခါမှာနိုင်ငံတကာကမြန်မာနိုင်ငံဟာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေပါတယ်ဆိုတာနဲ့ပတ်သက်ပြီးတော့အဓိကအမှတ်ပေးခံရတဲ့ကိစ္စတစ်ခုဟာသတင်းလွတ်လပ်ခွင့်တော့တကယ်ရှိလာပြီးဆိုရင်ကပြောနေရပါတယ်ဆိုတော့ဒီအချိန်မှာဒီအမှုမျိုးပေါ်ပေါက်လာတယ်ဆိုတော့ဒါကိုဘယ်လိုသုံးသပ်မလဲခင်ဗျာဘင်ဂျမင်တို့
Yeah recognizing press freedom and freedom of information as fundamental freedom is a good step but
သတင်းလွတ်ခွင့်ရှိတယ်လို့အတိအမှတ်ပြုခံရတာကကောင်းပါတယ်ဒါပေမဲ့ဒီလိုသတင်းလွတ်ခွင့်မူဝါဒတွေကိုအပြည့်အဝအကောင့်ထက်ဖော်ဖို့တော့လိုအပ်ပါတယ်အခုလိုသတင်းနောက်တစ်ယောက်ကသတင်းရယူလာကိုထောင်ဒဏ်ချမှတ်တဲ့ဖြစ်ရမျိုးဆိုတာကလုံးဝမရှိသင့်ပါဘူး
အဲ့နောက်ဆုံးမေးချင်တာကတော့ RSF အနေနဲ့ဒီကိစ္စကိုဘာဆက်လုပ်မလဲဆိုတာပါပဲခင်ဗျာ
We are in close contact with the lawyer Tain Thun of Zofe
ကျွန်တော်တို့ကသတင်းတောက်ကူစော်ဖေးရဲ့ရှေ့နေဦးတန်းထွန်း DVB တို့နဲ့အနီးကပ်ဆက်သွယ်နေပါတယ်အမှုကိုလည်းအသေးစိတ်စောင့်ကြည့်နေပါတယ်ကူစော်ဖေးကိုလွှတ်ပေးဖို့အတွက်လည်းအာဏာပိုင်တွေကိုတောင်းဆိုပါတယ်နိုင်ငံတကာအသံဝန်းကလည်းဒီကိစ္စအတွက်မြန်မာအာဏာပိုင်တွေကိုဖိအားပေးကြဖို့ကျွန်တော်တို့စောထားပါတယ
် Us RSF Asia Pacific ညွန်ကြားရေးမှူး Benjamin Ismail ကိုဦးကျော်စံသားကဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ် RSF ရဲ့2014ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွှန်းစီးပွားနိုင်ငံပေါင်း180အနက်မြန်မာနိုင်ငံဟာ အဆင့်145မှာရှိနေပါတယ်ခင်ဗျာ။အခုတခါတော့မြန်မာနိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။လက်ရှိမြန်မာနိုင်ငံဟာရုပ်ဝတ္ထုပိုင်းတိုးတက်မှုတွေဖြစ်နေပေမဲ့ပြည်သူတွေရဲ့အခက်အခဲတွေကတော့လက်လျူရှုခံထားရတဲ့အခြေအနေမှာပဲရှိနေသေးကြောင်းနိုင်ငံတကာရောက်88မျိုးဆက်ចောင်းသားများနဲ့ပြည်သူအင်အားစုများရဲ့မြန်မာနိုင်ငံခီးစဉ်အတွင်းပြောလိုက်ပါတယ်။ဧပြီလ3ရက်နေ့ကစတင်ခဲ့တဲ့အခုခီးစဉ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်သမရယုံပြည်ထောင်စုဝန်ကြီးဦးအောင်မင်းညီနောင်တိုင်းသားပါတီများဖက်ဒရေးရှင်းတို့အပြင်အရက်ဖတ်လူမှုအဖွဲ့အစည်းတချို့နဲ့လည်းတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေ30ချက်တွေလက်ရှိနိုင်ငံရေးလုပ်ငန်းစဉ်ထဲမှာနိုင်ငံတကာရောက်88မျိုးဆက်ចောင်းသားများအနေနဲ့ပြန်လည်ပါဝင်လှုပ်ဆောင်နိုင်ရေးဆွေးနွေးခဲ့ကြပါတယ်အပြည့်စုံကိုတော့ကိုစီသူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာရောက်88မျိုးဆက်ចောင်းသားများနဲ့ပြည်သူအင်အားစုများအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုရန်ကုန်မြို့တရတော်ចောင်းတိုင်မှာပြုလုပ်ခဲ့တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးဖော်ဆောင်မှုလက်ရှိနိုင်ငံရေးလုပ်ငန်းစဉ်တွေထဲမှာနိုင်ငံတကာရောက်88မျိုးဆက်ចောင်းသားတွေပြန်လည်ပါဝင်နိုင်ဖို့အတွက်ကြိုးစားသွားမယ်လို့ညှိနှိုင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဝင်ဦးအောင်ကြည်ဦးကပြောပါတယ
်မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်တဲ့အခါမှာအားနဲ့ချက်တွေကိုကျွန်တော်တွေ့ရတယ်ကျွန်တော်တို့ပြပအနေနဲ့ပြည်တွင်းမှာရှိတဲ့ညီကိုနော်တော်တွေနဲ့လက်တွဲပြီးတော့တိုက်ပစ်တွေတတတအားအနေနဲ့လောက်ကင်နိုင်ဖို့အတွက်ရည်ရွယ်ပြီးရောက်ရှိလာခြင်းဖြစ်ပါတယ်ခင်ဗျာ
လက်ရှိမြန်မာနိုင်ငံဟာရုပ်ဝတ္ထုပိုင်းဆိုင်ရာမှာတိုးတက်မှုတွေရရှိနေပေမဲ့ပြည်သူတွေရဲ့အခက်အခဲတွေကတော့လှစ်လျူရှုခံထားရတဲ့အခြေအနေမှာပဲရှိနေသေးတဲ့အကြောင်းသူကအခုလိုဆက်ပြောခဲ့ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကရုပ်ဝတ္ထုတွေတိုးတက်တယ်ပြည်သူတွေလက်တွေခံစားနေရတာကဒုက္ခအများကြီးရှိတယ်တကယ်ဖွင့်ပေးလိုက်တဲ့စီးပွားရေးအခြေအနေတွေကပြည်သူတွေကိုမြတ်သောဖြစ်ရတော့ရှင်းပါ့ပါဖြစ်လာလဲဆိုတော့သူတို့ဖွင့်ပေးလိုက်တာဒီအိမ်ပေါ်နိုင်အိမ်ပေါ်လုတ်အိမ်ပေါ်စီးပွားရေးပုံစံမျိုးတွေဖြစ်လာတယ်ကျွန်တော်တိုင်းပြည်ကကျွန်တော်လူမျိုးတွေစီးပွားရေးတကယ်ရည်တည်မှုတွေအားနည်းတယ်။ဟောကျွန်တော်ရောက်တဲ့အချိန်ဒီရက်ပိုင်းမှာတွေ့တဲ့အခါကျတော့ကျွန်တော်တို့ဗမာပြည်သူပြည်သားတွေစစ်စစ်တွေတကယ်လုတ်ပိုင်ခွင့်လုတ်နိုင်တဲ့လူတွေရှိသည့်တောင်တော့မှသူတို့တွေကအပြင်ရောက်နေတယ်။စူပေါင်းလုတ်ဆောင်မှုအားတွေနေတာကိုတွေ့ရတယ်။အဲ့တော့ဥပဒေရဲ့အားနည်းချက်တွေကျွန်တော်တွေ့ရတယ်။အဲ့ဒါကလည်းရှင်းမအများကြီးလိုအပ်ချက်တွေရှိတယ်ဆိုတော့ပြည်သူဘက်ကောအစိုးရဘက်ကောပေါ့လေအများကြီးလိုအပ်ချက်တွေကျွန်တော်တွေ့ရပါတယ်ခင်ဗ
ျနိုင်ငံတကာကိုရောက်နေတဲ့နိုင်ငံရေးအင်အားစုတွေကိုမြန်မာနိုင်ငံတွင်ပြန်လည်ဝင်ရောက်ဖို့သမရဦးသိန်းစင်ရဲ့ကမ်းလှမ်းချက်ကိုယုံကြည်ခဲ့တဲ့အတွက်ခုလိုရောက်ရှိလာခဲ့တာဖြစ်ပြီးတော့နိုင်ငံရေးပါတီတရက်ဖြစ်ရည်တည်သွားမှာမဟုတ်ဘဲနိုင်ငံရေးလှုပ်ရှားသူများအဖွဲ့အစည်းတစ်ခုအနေနဲ့သာဆက်လက်ရည်တည်သွားမယ်လို့ကော်မတီဝင်ဦးအောင်ကြည်ဦးကဆက်ပြောခဲ့ပါတယ
်ကျွန်တော်တို့ကတော့နိုင်ငံရေးပါတီရတော့မှတ်ပုံတင်ဖို့ကျွန်တော်တို့မှအစီအစဉ်မရှိပါဘူးနိုင်ငံရေးအရာတော့ကျွန်တော်အလုပ်လုပ်ဖို့ရှိပါတယ်ကျွန်တော်တို့နိုင်ငံရေးအလုပ်တဲ့ခါမှာတတ်နိုင်တဲ့ပြည်သူတွေအတွက်နဲ့ပတ်သက်ပြီးတော့တိုင်းပြည်အတွက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့လိုအပ်တဲ့နေရာတွေမှာကျွန်တော်ညာအရှိမြတ်ခွန်အရှိမြတ်လုပ်သွားမှာပါအုတ်တရသဲတွင်ပဲဖြစ်ဖြစ်ဘယ်လိုနေရာပဲဖြစ်ဖြစ်ကျွန်တော်လုပ်ပေးပါမှာပါ
ညှိနှိုင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဝင်ခုနှစ်ဦးလာရောက်တဲ့ဒီခီးစဉ်ဟာပြည်တွင်းမှာရှိတဲ့88မျိုးဆက်ចောင်းသားတွေအပြင်နိုင်ငံရေးအင်အားစုတွေအတွက်စီးလုံးညီညွတ်မှုဖော်ဆောင်မှုခွင့်လန်းကောင်းတစ်ခုဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုဘတ်တအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့ဒီ88ငွေတွေကလည်း88ကာလမှာပြည်သူဒီမိုကရေစီရုပ်ဝန်ကာလမှာအတူလက်တွဲတိုက်ပွဲငွေတွေညီကိုတော်တွေဖြစ်တဲ့သူတို့လာတော့ကျွန်တော်တို့ကမျိုးထွေးထွေးကြိုးဆိုတယ်သူတို့ကလည်းဒီမှာတက်နိုင်များဒီမှာရှိတဲ့အင်အားစုတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတော့စိတ်ဆင်းစေတနာနဲ့သူတို့လာကြတာကိုတော့တွေ့ရတယ်လေအဲ့တော့ဒီသမရကကလို့ခွင့်ပြုပြီးလက်တွဲဘဝဝင်လာတဲ့ခါမှာသူတို့ကိုဒီဘက်ရောက်တဲ့ခါသူတို့ပြောပြချက်ပြောတို့ဟိုဒီဖိတ်ခေါ်ပြီးတော့ဒီဘက်ရောက်တော့တာဝန်ယူမှုမှာတချို့ဟာတွေဒီအားနေတာတွေ့ရတယ်လို့သူတို့ခံစားကြရတယ်ကျွန်တော်တို့ပြောပြပါဘာ
။ဧပြီလ3ရက်နေ့ကစတင်ခဲ့တဲ့ဒီခီးစဉ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်သမရယုံပြည်ထောင်စုဝန်ကြီးဦးအောင်မင်းညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းတို့အပြင်ရပ်ဖတ်လူမှုအဖွဲ့အစည်းချုပ်နဲ့လည်းတွေ့ဆုံခဲ့ကြပြီးတော့မြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေသုံးသပ်ချက်တွေနဲ့လက်ရှိနိုင်ငံရေးလုပ်ငန်းစဉ်တွေထဲမှာနိုင်ငံတကာရောက်88မျိုးဆက်ចောင်းသားတွေအနေနဲ့ပြန်လည်ပါဝင်လှုပ်ဆောင်နိုင်ရေးအတွက်ဆွေးနွေးကြကြတယ်လို့သိရပါပါခင်ဗျာ
ရန်ကုန်မြို့ကနေ VOA သတင်းတောက်ကိုစီတူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ